Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင် VOA မြန်မာပိုင်းအစီအစဉ်2015ခုနှစ်ဇွန်လ12ရက်တောက်ကြနေ့ညနေပိုင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျမနန်းလဖိုင်ပါအခုညနေပိုင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါ
ကျွန်တော်အောင်လင်းပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့အားရလိုက်စားမှုရှုပ်ထွေးပုံနဲ့ရင်ဆိုင်နေရတဲ့ကမ္ဘာဘောလုံးဖွဲ့ချုပ် FIFA နဲ့စနစ်ချပူးပေါင်းဆောင်ရမယ့်အားကစားအစီအစဉ်တစ်ခုကိုအပြည်ပြည်ဆိုင်ရာရဲတပ်ဖွဲ့ Interpol ကဆိုင်းငံ့ထားလိုက်ပါတယ်။ရခိုင်ပြည်နယ်ကဒုက္ခသည်တွေအခြေအနေနဲ့ပတ်သက်လို့စိုးရိမ်မိတဲ့အကြောင်းမကြသေးရင်လည်းမြန်မာနိုင်ငံကိုရောက်သွားတဲ့ Hollywood မင်းသား Matt Dillon ကပြောလိုက်ပါတယ်။ဒီလိုထူးခြားတဲ့မြန်မာနိုင်ငံကသတင်းတွေကိုမက်ခွန်ညွန်နဲ့အတူကြီးညာပေးပါပါ
။ဟုတ်ကဲ့ပါ။ဒီကနေ့နားဆင်ရမယ့်သတင်းတွေကတော့ကိုကလန်နဲ့ကရင်တပ်ဖွဲ့တွေကမြန်မာအစိုးရနဲ့ဖြစ်နေတဲ့တိုက်ပွဲတွေကိုတစ်ဖက်သက်ပြစ်ခတ်ရိုက်လိုက်ပြီးလို့ကြေညာလိုက်တဲ့အပေါ်ကျောင်းနိုင်ငံဘက်ကကြိုဆိုလိုက်ပါတယ်။ဒါနဲ့ပတ်သက်လို့တံမတရုံညွန်ကြားရေးမှူးဦးစော်ထေးကအခုလိုပြောဆိုသွားပါတယ်
။သူတို့ကြေညာချက်ရဲ့အမှန်တကယ်ရည်ရွယ်ချက်ပေါ့နော်။ဒါတွေကိုဘယ်လိုလဲဆိုတာကျွန်တော်အခုလိုတော့ပဲဆောင်ရှိနေတယ်။အဲဒီဆောင်ကြည့်ပြီး
အဲ့နောက်မှာတော့အိန္ဒိယမြန်မာနယ်စပ်ဘက်ကအခြေအနေတွေကိုလည်းတင်ဆက်ပေးမှာဖြစ်ပါတယ်။အခုအရင်ဆုံးတော့ထိတ်တန့်ရောက်တဲ့သတင်းတွေကိုကိုအောင်လွင်ဦးနဲ့မခေါင်ညိုတို့ကကြေညာပေးသွားမှာပါ။
အဂရိလိုက်စားမှုရှုပ်ထွေးပုံနဲ့ရင်ဆိုင်နေရတဲ့ကမ္ဘာဘောလုံးဖွဲ့ချုပ် FIFA နဲ့စနစ်ချပူးပေါင်းဆောင်ရွက်မယ့်အစီအစဉ်ကိုအပြည်အစံရဲတပ်ဖွဲ့ Interpol ကဆိုင်းငံ့ထားလိုက်ပါတယ်။ FIFA ဖွဲ့ချုပ်ကဒေါ်လာ22သန်းထောက်ပံ့ပေးထားတဲ့စနစ်ချအားကစားစီမံကိန်းကိုဆိုင်းငံ့ထားမယ့်အကြောင်း Interpol ကဒီကနေ့ပဲကြေညာခဲ့တာပါ။စီမံကိန်းဟာအားကစားပွဲတွေမှာမတမာမှုတွေနဲ့ရာဇဝတ်ခံတွေရဲ့တရားမဝင်လောင်းစားမှုတွေကိုဟန်တားဖို့ရည်ရွယ်ထားတဲ့အကြောင်းလဲ Interpol ကပြောပါတယ်။စီမံကိန်းကိုဆက်လက်အကောင့်ထဲပေါ်သွားဖို့ရည်မှန်းထားပေမဲ့လက်တလော FIFA ဖွဲ့ချုပ်မှဂျုံနေရတဲ့အခြေအနေတွေကြောင့်ဆန်းငံ့မှုဆုံးဖြတ်ခဲ့တယ်လို့လဲ Interpol အတွင်းရေးမှူးချုပ် Jagan Stock ကကြေညာချက်ထဲမှာပြောဆိုခဲ့တာပါ။ Interpol ရဲ့အခြေခံစံတမ်းပိုးတွေနဲ့ရည်တက်ရည်တည်ချက်တွေကိုလက်တွဲလောက်ကနေတဲ့ပုဂ္ဂလိကနဲ့အစိုးရဘက်ကလက်တွဲဖက်တည်တာမကတရားဥပဒေစိုးမိုးရေးအဖွဲ့အစည်းတွေကလည်းလက်ခံကျင့်သုံးကြဖို့လိုတယ်လို့ပြောဆိုပြပါတယ် FIFA ကတော့2026ခုနှစ်ကမ္ဘာဖလားဘောလုံးဘွယ်လက်ခံကျင်းပမဲ့အင်ရှင်ဖြစ်ရွေးချယ်မဲ့စီစဉ်တွေကိုဆန်းငံ့ထားမဲ့ကြောင့်ဗိုလ်ထုနေ့ကပဲကြေညာထားတာပါ2026ခုနှစ်ကမ္ဘာဖလားဘောလုံးဘွယ်တွေကိုလက်ခံကျင်းပမဲ့အင်ရှင်နိုင်ငံဖြစ်2018ခုနှစ်ကျရင်မလေးရှားနိုင်ငံမှာ FIFA ဖွဲ့ဝင်တွေကရွေးချယ်ဆုံးဖြတ်ဖို့စီစဉ်ထားပေမဲ့ခုခါမှာတော့ဆုံးဖြတ်ချက်ချမဲ့အချိန်ကိုတိတိကျကျမသိရတော့ပါဘူ
းကုလသမဂ္ဂရဲ့အဆိုရခိုင်ပြည်နယ်ရိုဟင်ဂျာဒုက္ခသည်စခန်းတွေထဲမှာလူသားချင်းစာနာမှုအကူအညီတွေဘလောက်ထိလိုအပ်နေတယ်ဆိုတာကဘာကသိစေချင်တဲ့အကြောင်းမကြခင်တုန်းကပဲရခိုင်ပြည်နယ်ကဒုက္ခသည်စခန်းတွေကိုတွားရောက်ခဲ့တဲ့ American Hollywood မင်းသား Matt Dillon ကပြောပါတယ်။ဒီဒုက္ခသည်စခန်းတွေထဲကိုရောက်တာနဲ့ပထမဆုံးတွေ့ရတာကဒီနေရာမှာရွေးချယ်ခွင့်သာရှိမယ်ဆိုရင်ဘယ်သူမှနေချင်းချမှာမဟုတ်တဲ့အကြောင်းပူလောင်ခြောက်သွေ့ပြီးတစ်ပင်တွေမရှိတဲ့အကြောင်းနဲ့သူတွေ့ခဲ့တဲ့လူတွေဟာအရာရာကိုလက်လွတ်ဆုံးရှုံးပြီးမျှော်လင့်ချက်ကင်းမဲ့နေတာကိုတွေ့ခဲ့ရတဲ့အကြောင်း Matt Dillon ကဝါရှင်တန်မြို့တော်ကအမျိုးသားသတင်းတောက်များအသင်းမှပြောသွားပါတယ်ဒုက္ခသည်တွေအတွက်ကျန်းမာရေးဆိုင်ရာအထောက်ပံ့တွေအလုံးလောက်မရှိတဲ့အကြောင်းဒယ်လွန်ကပြောပါတယ်အော်စကာဆုရှင်ဒယ်လွန်ဟာရခိုင်ပြည်နယ်အတွင်းရိုဟင်ဂျာဒုက္ခသည်စခန်းတွေထဲကလူသားချင်းစာနာမှုလိုအပ်နေတဲ့အခြေအနေတွေကိုမိမောင်းထုတ်ပြတဲ့အနေနဲ့ဒီလအစောပိုင်းတုန်းကပဲမြန်မာနိုင်ငံကိုတွားရောက်ခဲ့ပါပါမြန်မာနိုင်ငံအတွင်းဆိုးရွားတဲ့အခြေအနေတွေကြောင့်ရိုဟင်ဂျာဒုက္ခသည်အများပြားဟာပင်လယ်ထဲမှာဆက်လီတွေနဲ့အသက်ဆွန့်ဖြတ်ကျော်ပြီးအရှိတောင်အာရှအိမ်နီးချင်းနိုင်ငံတွေကိုထွက်ခွာနေကြတယ်ဆိုပြီးကုလသမဂ္ဂနဲ့နိုင်ငံတကာကလည်းမြန်မာအစိုးရကိုဝေဖန်ပြောဆိုနေပါတယ်ဒါပေမဲ့မြန်မာအစိုးရကတော့ပင်လယ်တွင်းလေစီးဒုက္ခသည်တွေဟာနိုင်ငံတကာကပြောသလိုရိုဟင်ဂျာဒုက္ခသည်တွေမဟုတ်တဲ့အကြောင်းတုံ့ပြန်ထားပြီးမြမရေပိုင် net ထဲမှာကိုပဲတွေ့ရှိကဲတင်ခဲ့ရတဲ့လှေစီးပြေး900ကျော်ရှိခဲ့တဲ့အကြောင်းနဲ့သူတို့ကိုစစ်စစ်မှုတွေလုပ်ပြီးမူရင်းထွက်ခွာလာရာဘင်္ဂလားဒေ့ရှ်နိုင်ငံကိုပြန်လဲပေးဖို့မယ်လို့လည်းပြောထားပါတယ
်ပါကစ္စတန်နိုင်ငံကိုဆန့်ကျင်တဲ့လူရဲတွေနဲ့ပတ်သက်နေတယ်ဆိုပြီးနိုင်ငံကအကူအညီပေးရေးအေဂျင်စီတစ်ခုဖြစ်တဲ့ Save the Children ဖွဲ့ရဲ့ရုံးတွေကိုပါကစ္စတန်အာဏာပိုင်ကပိတ်လိုက်ပါတယ်မျိုးတော်အစ္စလာမ်ဘက်မှာရှိတဲ့ရုံးတွေကိုအာဏာပိုင်တွေကဒီကနေ့ပဲချစ်ပစ်လိုက်တယ်လို့ဝန်ထမ်းတွေကလည်း15ရက်တွင်နိုင်ငံကနေထွက်ခွာဖို့ညွှန်ကြားထားတဲ့အကြောင်းပါကစ္စတန်ပြည်ရဲ့ဝန်ကြီးဌာနကပြောပါရယ် NGO ဖွဲ့ရဲ့တယ်လီဖုန်းဆက်သွယ်ပြောဆိုမှုတွေရုံးလုပ်ငန်းတွေလှုပ်ရှားမှုတွေကိုစောင့်ကြည့်ရမှာတန်တရားဖြစ်စရာတွေတွေ့ရတယ်လို့လည်းတာဝန်ရှိသူတယောက်ကပြောရင်းနဲ့ပါကစ္စတန်နိုင်ငံကလက်မခံနိုင်တဲ့လူရမျိုးကဘာတွေလဲဆိုတာကိုတော့သိရကြမပြောပါဘူး Save the Children ဖွဲ့ကတော့သူတို့ဝန်ထမ်းတွေထဲမှာပြပတ်ရောက်ပါကစ္စတန်နိုင်ငံသားတယောက်မှမရှိဘူးလို့ကြေညာချက်ထုတ်ပြန်ပြောဆိုထားတယ်လို့ပါကစ္စတန်အာဏာပိုင်ရဲ့လုပ်ရည်အပေါ်အပြင်းထန်ကန့်ကွက်တဲ့အကြောင်းနဲ့စိုးရိမ်မှုအမြင့်မားဆုံးအဆင့်ကိုရောက်နေတဲ့အကြောင်းလဲပြောဆိုခဲ့တာပါအယ်ကိုင်ဒါအချမ်းဖက်အဖွဲ့ခေါင်းဆောင်အော့စမာ ဘင်လာဒင်ကိုရှာဖွေထောက်လှမ်းမှု အမေရိကန်ဘူထောက်လိုင်းအေဂျင်စီ CIA ကစီးရုံးခဲ့တယ်လို့ဆိုရဲပါကစ္စတန်နိုင်ငံသားရှက်ခီအဖရီတီနဲ့စစ်တပ်ခြေရန်ဖွဲ့တွေပတ်သက်မှုရှိခဲ့တယ်ဆိုပြီးပါကစ္စတန်ထောက်လိုင်းအစီရင်ခံစာတစ်စောင်ကဖော်ပြခဲ့ပြီးနောက်မကြာသေးတဲ့နှစ်အနည်းငယ်အတွင်းကပဲသူတို့အဖွဲ့ကပြပရောက်ပါကစ္စတန်နိုင်ငံသားဝန်ထမ်းတစ်ယောက်ကိုတိုက်ပီကနေပြန်ထွက်ခိုင်းထားခဲ့ရတာပါ
တောင်ကိုရီးယားနိုင်ငံမှာမတ်လို့အတူကောက်ခေါ်တဲ့အရှိလေပိုင်းဒေတာအသက်ရှူလမ်းကြောင်းဆိုင်ရာကုသမြန်ယောဂါကြောင့်သေဆုံးသူ11ယောက်ရှိသွားပါပြီ။အခုနောက်ဆုံးသေဆုံးသူဟာအသက်82နှစ်အရွယ်အမျိုးသမီးဖြစ်တဲ့အကြောင်းကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။ဒီကနေ့မှာပဲနောက်ထပ်ကုသခံရသူ၄ဦးတိုးလာတဲ့အကြောင်းနဲ့ယောဂါပိုးစတင်တွေ့ရှိခဲ့တဲ့မေလ20ရက်နေ့ကစပြီးခုချိန်ထိဒီယောဂါကုသခံထားရသူ126ယောက်ရှိသွားပြီလို့ကျန်းမာရေးဝန်ထမ်းတွေကပြောပါတယ်။ဒါပေမဲ့ယောဂါပြန့်နှံ့ဖြစ်ပွားမှုဟာအဆိုးဆုံးအနေထားကိုရောက်လာပြီလားဆိုတာကိုတော့ပြောဖို့ခက်သေးတဲ့အကြောင်းလဲတာဝန်ရှိသူတွေကပြောပါတယ်။ထောင်နဲ့ချီတဲ့ယောဂပိုကုဆက်ခံရမယ်လို့ယူဆရသူတွေကိုတီးတန့်ခွဲထားသလိုထောင်နဲ့ချီတဲ့ကြောင်တွေကိုလည်းပိတ်ထားစေပါ။ဒါပေမဲ့အခုတောက်ကြနေမှာတော့တီးတန့်ခွဲထားတဲ့လူပေါင်း1249ယောက်ကိုပုံမှန်ပြန်လည်သွားလွှာနေထိုင်ခွင့်ပြုလိုက်ပြီးဖြစ်ပြီးယောဂပြန်ပွားမှုဟာအခုကျဆင်းလာနေပြီလို့မျှော်လင့်ရပါတယ်။
ဘေးကအတန်ညနေပိုင်းမြန်မာဘာသာစစ်စင်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်တပ်မြန်မာပိုင်းစီစဉ်ရဲ့တောက်ချန်တဲ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။အာရှပစိဖိတ်လွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက်ရရှိနိုင်ရေးအမေရိကန်သမ္မတဘရက်အိုဘားမားရဲ့ကြိုးပမ်းမှုတွေဟာဒီကနေ့မှတော့အဓိကဆန်းသတ်မှုကြီးတစ်ခုနဲ့ရင်ဆိုင်ရမှာဖြစ်ပါတယ်။ကုန်သွယ်ရေးသဘောတူညီချက်ရဖို့စစ်ဆင်ညီနိုင်မှုတွေကိုမြန်မြန်ဆန်ဆန်ဆောင်ရွက်ပိုင်ခွင့်သမ္မတအင်ပီရိုကိုပို့ပေးမလားဆိုတော့အောက်လွှတ်တော်မှာမဲခွဲဆုံးဖြတ်ကြမှာပါ။ပစိဖိတ်ဒေသနိုင်ငံတွေကကုန်သွယ်ရေးသဘောတူညီချက် TPP ရောက်အမေရိကန်ကအလုပ်ကိုင်တွေပြပရောက်ကုန်မဲ့အရေးသဘောပေါင်ချင်ထိခိုက်မဲ့အရေးစတာတွေကိုစိုးရိမ်နေကြတဲ့သမ္မတအိုဘားမားရဲ့ဒီမိုကရက်ပါတီဝင်တွေကိုလည်းဥပဒေမူကြမ်းကိုထောက်ခံပါမလားဆိုတော့ကလည်းရှင်းရှင်းလင်းလင်းမသိရပါဘူး။လွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက်တွေကိုထောက်ခံလေးရှိတတ်ကြတဲ့အတိုက်ခံ Republican ကိုယ်စားလှယ်ကြားမှာလည်းသမ္မတအိုဘားမားတွေနိုင်ငံရေးအရာအောင်မြင်မှုရမယ့်အစီအစဉ်ဖြစ်နေတဲ့အတွက်အထူးသဖြင့်2016သမ္မတရွေးပွဲတွေကျင်းပဖို့ရှိနေချိန်မှာလက်ခံဖို့တွန်းဆုံနေကြတာပါ။TPA လို့ခေါ်တဲ့ကုန်သွယ်တွင်းမြင့်ဆောင်ရွက်ခွင့်ဥပဒေမှာတော့နိုင်ငံပေါင်း12နိုင်ငံပါဝင်မဲ့ပစိဖိတ်ကုန်သွယ်ရေးသဘောတူညီချက် TPP နဲ့အလားတူသဘောတူညီချက်မျိုးတွေကိုလက်ခံသင့်မသင့်စဉ်းစားဆုံးဖြတ်ရမှာ Congress တော်ကအတည်ပြုချက်တွေရယူစရာမလိုပဲမြန်မြန်ဆန်ဆန်ဆောင်ရွက်ခွင့်ရရှိမှာဖြစ်ပါတယ်
သိမ်းကြခင်တော့ကအမေရိကန်ပြည်ထောင်စုမှာအင်တာနက်ဆိုင်ဘာတိုက်ခိုက်မှုကြီးတစ်ခုနဲ့ကြုံခဲ့ရပြီးတဲ့နောက်ဗဟုအစိုးရဝန်ထမ်းအလုံးရဲ့ပုံကိုရေးဆိုင်ရာအချက်လက်တွေကိုဟက်ကာသမားတွေကခိုးယူသွားခဲ့တယ်လို့အမေရိကန်အလုပ်သမားတမကအဖွဲ့တစ်ဖွဲ့ကပြောပါတယ်။ဒီဆိုင်ဘာတိုက်ခိုက်မှုတွေဟာတရုတ်နိုင်ငံတဲကနေလာတာလို့အမေရိကန်အစိုးရတာဝန်ရှိသူတွေကပြောထားတာပါ။ဟက်ကာတွေရဲ့ပစ်မှတ်ထားတိုက်ခိုက်တာကိုခံခဲ့ရတဲ့ဝန်ထမ်းတွေရဲ့ကိုယ်ရေးကိုယ်တာအချက်လက်တွေကိုစစ်ဆေးထိန်းသိမ်းတဲ့OPM အစိုးရဌာနကိုပြပို့တဲ့စာထဲမှာဟက်ကာတွေဟာအစိုးရဝန်ထမ်းဟောင်းတွေပြင်ဆင်စားတွေအပါအဝင်ဗဟုအစိုးရဝန်ထမ်းအလုံးရဲ့ကိုယ်ရေးကိုယ်တာအချက်လက်တွေကိုခိုးယူသွားခဲ့တယ်လို့အမေရိကန်ဗဟုအစိုးရဝန်ထမ်းများအဖွဲ့ကပြောပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလကစိုက်ဘာတိုက်ခိုက်မှုတွေကြောင့်အရင်နဲ့လက်ရှိအစိုးရဝန်ထမ်းဟောင်းပေါင်း၄သန်းလောက်ကိုထိခိုက်စေခဲ့ရတယ်လို့ OPM ဌာနကပြီးခဲ့တဲ့သတင်းပတ်တုန်းကပဲပြောပါတယ်။တရုတ်အစိုးရနဲ့ဆက်ဆက်မှုရှိကောင်းရှိနိုင်တဲ့တရုတ်နိုင်ငံအခြေဆိုင်ဟက်ကာတွေကဒီတိုက်ခိုက်မှုကိုလှုပ်ဆောင်လာလို့အမေရိကန်အစိုးရအရာရှိတချို့နဲ့လွှတ်တော်အမတ်တချို့ကပြောဆိုနေပြီးတရုတ်အစိုးရကတော့ဒီဆွတ်ဆွဲချက်ဟာတာဝန်မဲ့လွန်းတယ်လို့ပြောထားပါတယ်
။ဂျာမန်ဝန်ကြီးချုပ်အင်္ဂလာမာကဲရဲ့လက်ကမ်းဖုန်းကိုအမေရိကန်အမျိုးသားလွန်ညွန်ရေးအေဂျင်စီ NSA ကကြားပြတ်ထောက်လန်းခဲ့တယ်ဆိုတဲ့ဆွတ်ဆွဲချက်ကိုတနည်းလောက်အနီးကပ်စုံစမ်းစစ်ဆေးခဲ့ပြီးတဲ့နောက်ဂျာမန်ပြည်ထောင်စုရှေ့နေတွေကအမှုကိုပိတ်လိုက်ပါတယ်။စုံစမ်းစစ်ဆေးသူတွေအနေနဲ့တရားဥပဒေတင်ပြနိုင်လောက်တဲ့အထိခိုင်လုံတဲ့အထောက်အထားတစုံတရာမတွေ့ရတာကြောင့်အမှုကိုပိတ်လိုက်ပြီးဖြစ်တဲ့ကြောင်းပြည်ထောင်စုရှေ့နေရုံးကဒီကနေ့ပဲကြေညာလိုက်တာပါ2013ခုနှစ်နောက်ပိုင်းမှာ NSA ရဲ့လေ့ဝင်မှတ်တမ်းတွေကို contract ဝန်ထမ်းဟောင်းတူဖြစ်တဲ့ Edward Snowden ကပွင့်ချခဲ့ရကဥရောပမဟာမိတ်နိုင်ငံတွေပေါ်အမေရိကန်ကထောက်လန်းနေတယ်ဆိုတဲ့ဆွဆွဲချက်တွေထွက်ပေါ်ခဲ့တာလည်းဖြစ်ပါတယ်။ telephone ဆက်သွယ်ပြောဆိုမှုတွေကို NSA ကကြားပြတ်နားထောင်နေတယ်ဆိုတဲ့ဆွဆွဲချက်နဲ့ပတ်သက်လို့လည်း2013ခုနှစ်အောက်တိုဘာလထဲမှာပဲဂျာမန်ဝန်ကြီးချုပ်ကအမေရိကန်သမ္မတ Barack Obama ကို telephone ခေါ်ပြီးကန့်ကွက်ပြောဆိုခဲ့တာပါ။ခေါင်းဆောင်နှစ်ယောက် telephone ပြောခဲ့ကြတဲ့နေ့မှာပဲဂျာမနီနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးကလည်းဂျာမနီနိုင်ငံသားရေးဝန်ကြီးနဲ့တွေ့ဆုံပြီးဒီကိစ္စကိုတွေ့ဆုံဆွေးနွေးခဲ့ပါတယ်
နိုင်ဂျီးရီးယားနိုင်ငံမြောက်ပိုင်းမှာဘိုကိုဟာရမ်သဘုံတွေအမကန်ချီကုတ်ယူထားတဲ့စမ်ဘီစာတစ်တော်နာကရွာ6ရွာမိရှုခံရပြီးလူပေါင်း38ယောက်လည်းအသက်ခံခဲ့ရတဲ့အကြောင်းမိမိတို့စန္ဒလျောက်ရက်ရွာလုံးကျုံကြီးဖွဲ့စည်းထားတဲ့လူငယ်အဖွဲ့ရဲ့အဖွဲ့ဝင်တွေကပြောပါတယ်ဗိုလ်ထုနေနောက်ပိုင်းမှာအခုလိုတိုက်ခိုက်ခံရတာဖြစ်တဲ့အကြောင်းအစိုးရကိုထောက်ခံတဲ့အဲ့ဒီအရက်ဖက်လက်နက်ကိုင်အဖွဲ့ဝင်တွေကသတင်းထောက်တွေကိုတောက်ကြနေမှာပြောခဲ့တာပါအသက်ခံရတဲ့သူတွေဟာလယ်သမားတွေဖြစ်ကြပြီးဒီနှစ်အစောပိုင်းကဘိုကိုဟာရမ်အဖွဲ့တင်ထားတဲ့နယ်မြေတွေကိုအစိုးရတပ်ဖွဲ့ဝင်တွေကနယ်မြေရှင်းလင်းပြီးတဲ့နောက်တိတ်မကြခင်ကမှကိုရွာကိုပြန်သွားခဲ့ကြတာဖြစ်တဲ့အကြောင်းနယ်မြေလုံခြုံရေးလက်နက်ကိုင်တပ်ဖွဲ့ဝင်တယောက်က AP သတင်းဌာနကိုပြောပါတယ်ကြာသပတေးနေ့တုန်းကနိုင်ဂျီးရီးယားနီဂါချက်ကမာရွန်နဲ့ဘီနင်းနိုင်ငံတွေကတာဝန်ရှိသူတွေဟာဘိုကိုဟာရမ်ကိုပူးပေါင်းတိုက်စစ်ဆင်ရေးဆွေးနွေးကြဖို့နိုင်ဂျီးရီးယားနိုင်ငံရဲ့မြို့တော်မှာတွေ့ဆုံခဲ့ကြပါတယ်
နောက်ဆုံးရသတင်းတွေကိုကိုအောင်လင်ဦးနှမခွာညိုတို့ကကြေညာပေးခဲ့တာပါ။ VO ရနေတောက်ကြနေညနေခင်းသတင်းတွေကိုစက်တိုက်ထုတ်လွှင့်ပေးနေပါတယ်။အခုတော့ပထမဦးဆုံးထူးခြားတဲ့မြန်မာသတင်းတစ်ပုဒ်ကိုနားဆင်ရမှာပါ။ MNDAA ကိုကန့်လက်နက်ကိုင်အဖွဲ့ကမြန်မာအစိုးရနဲ့ဖြစ်နေတဲ့တိုက်ပွဲကိုတစ်ဖက်သက်အပြစ်ရက်လိုက်ပြီးလို့ကြေညာလိုက်တဲ့အပေါ်နယ်ချင်းဆက်နေတဲ့တရုတ်နိုင်ငံဘက်ကကြိုဆိုလိုက်ပါတယ်။ဒီလိုပြည်ပခအဆုံးသတ်ဖို့နှစ်ဖက်တွေ့ဆုံစကားပြောဖို့လည်းတိုက်တွန်းလိုက်ပါတယ်။မြန်မာအစိုးရဘက်ကတော့ကိုကန်တို့ရဲ့လှုပ်ရှားမှုကိုတန်တရားနဲ့စောင့်ကြည့်ပြီးမှဘာဆက်လုပ်မလဲဆိုတာဆုံးဖြတ်မယ်လို့ပြောနေပါတယ်။စုံစမ်းမေးမြန်းထားတဲ့ကိုတောင်းညွန့်ဦးကအကြောင်းအဆုံကိုပြောပြမှာပါ
။မြန်မာနိုင်ငံရှေ့မြောက်ပိုင်းဒီတရုတ်နဲ့နေချင်းဆက်ဒေသမှာဖြစ်နေတဲ့တိုက်ပွဲတွေကို MNDAA ကိုကန်တပ်ဖက်ကတစ်ဖက်သက်အပြစ်ရလိုက်ပြီးဆိုတာကိုသိရှိထားပြီးတော့ဒီလုပ်ရအပေါ်မှာကြိုဆိုတဲ့အကြောင်းတရုတ်နိုင်ငံကြီးဌာနကပြောလိုက်တာပါ။ဒီအချိန်ဒီပေါ်မှာပဲဒီပြည်ပခောက်ကိုဆုံးသတ်ပြီးဒေသတွင်းတည်ငြိမ်အေးချမ်းမှုတွေရစေဖို့အတွက်နှစ်ဖက်တွေ့ဆုံစကားပြောကြားဖို့ကိုလည်းတရုတ်နိုင်ငံရဲ့ဌာနပြောခွင့်ရသူဟောလီကဒီကနေ့ပုံမှန်သတင်းစာရှင်းလင်းပွဲအတွက်မှာပြောဆိုသွားပါတယ်
။我们注意到缅北冲突有关方面单方面宣布停火，我们对此表示关注。
တရုတ်မြန်မာနယ်စပ်မှာတည်ငြိမ်အေးချမ်းပြီးပုံမှန်အခြေအနေတွေပြန်ရောက်စေဖို့နဲ့ပြည်ပခါကိုလုံးဝဆုံးသတ်နိုင်ဖို့နှစ်ဖက်စလုံးကထိန်းသိမ်းတိုင်ကင်တွယ်ပြီးတွဲဆောင်စကားပြောကြမယ်လို့မျှော်လင့်ပါတယ်။
ကိုကန့်တပ်ဖွဲ့ရဲ့ထုတ်ပြန်ချက်အရတော့ဒီမြန်မာနိုင်ငံတည်းယူကောက်ပွဲတွေနီးကပ်လာတာနဲ့အမျှကိုကန့်ဒေသထဲမှာယူကောက်ပွဲတွေလုပ်နိုင်ဖို့နောက်ပြဿနာကိုပြပြလဲလဲဖြေရှင်းနိုင်ဖို့အပြင်နေဆက်ဒေသတည်ငြိမ်ရေးတရုတ်နိုင်ငံရဲ့ပြင်းပြတဲ့တောင်းဆိုမှုကြောင့်အခုလိုမျိုးအပြစ်ရစေတာလို့ဆိုပါတယ်တရုတ်နိုင်ငံအနေနဲ့ကတော့ဒီငြိမ်းချမ်းရေးလုပ်ငန်းစဉ်တွေဖြစ်လာဖို့အတွက်အကူအညီပေးသွားမှာဖြစ်တယ်လို့လည်းတရုတ်နိုင်ငံကြီးဌာနပြောခွင့်ရသူကပြောပါတယ
်我们支持缅甸有关方面通过
ငင်းညာရေးနဲ့ပြန်လည်တင်းမြတ်ရေးလုပ်ငန်းစဉ်တွေဖြစ်လာဖို့နဲ့ငင်းညာရေးဆွေးနွေးပွဲတွေကနေမတူကွဲပြားချက်တွေကိုဖြေရှင်းနိုင်ဖို့တရုတ်အနေနဲ့ထောက်ခံကူညီမှာပါ။ဒါ့အပြင်တရုတ်မြန်မာနယ်စပ်တစ်လျှောက်တည်ငြိမ်အေးချမ်းနဲ့ပတ်ဝန်းကျင်အခြေအနေဖန်တီးထားနိုင်ဖို့လည်းတရုတ်ဘက်ကလိုလားပါတယ
်။မြန်မာစုရဘက်ကတော့ဒီကိုကန့်ဘက်ကခုလိုမျိုးတစ်ဖက်သက်ဖြစ်ရက်တဲဆိုတဲ့အပေါ်မှာတန်တရားဖြစ်နေတော့မှသူတို့အနေနဲ့လက်တွေ့မြေပြင်အခြေအနေကိုစောင့်ကြည့်ပြီးတော့မှအဖြေထုတ်ပေးနိုင်မယ်လို့မြန်မာသမ္မတယုံညွှန်ကြားမှုဦးစော်ထေကပြောပါတယ
်။ကျင်းရတဲ့တဲမှာလက်နဲ့ကင်ထားမယ်ဆိုတာပြောရတယ်ပေါ့နော်သူတို့နေရင်တက်ဒီရဲ့လှုပ်ရှားသူတို့ကျင်းရကျင်းရအမှန်တကယ်ရည်ရွယ်ချက်ပေါ့နော်ဒါတွေဘယ်လိုလဲဆိုတာကျွန်တော်တို့အခုလောလောဆယ်ဆောင်ရှိနေတယ်အဲဆောင်ကြည့်ပြီးမှပဲကျွန်တော်တို့ဟိုလူကြီးတွေ
ကူကိစ္စမှာတရုတ်ကလည်းတရုတ်နိုင်ငံရဲ့ဌာနကလည်းပြောလာပြီဆိုတော့တရုတ်နိုင်ငံဒရုန်တရားဖိအားပါတယ်လို့ယူဆရမှုတွေရှိပါတယ်ဥစ္စာထည့်အမြင်ရောဘယ်လိုရှိပါလဲ
အဲ့ဒီဖော်ပြချက်မှာပါပြီးသားဗျတရုတ်နိုင်ငံဆိုတော့မှတရုတ်မြန်မာနယ်စပ်ဒေသဒီနေရေးအတွက်ဆိုပြင်းပြပြီးတောင်းဆိုမှုဆိုတဲ့သက်လုံးပါတယ်ဗျအဲ့ဒီအဲ့ဒါတော့ဒီကိုကကိုယ်နိုင်ငံကြေညာချက်မှာဖော်ပြထားပြီးသားဖြစ်ပါတယ်အဲ့ဒီကဟော
ဒီကိစ္စနဲ့ပတ်သက်လို့ကိုတရုတ်နိုင်ငံကသူနေဆက်ပြဿနာလည်းဖြစ်နေဆက်နဲ့နီးနေတော့ကိုကန့်နဲ့ဖြစ်နေတဲ့လက်နက်ကိုင်ပြဿနာနဲ့ပတ်သက်လို့ရောဂျာဝင်လာနိုင်တဲ့အနေအထားမျိုးရှိလား
ဂျာဝင်လာနိုင်တဲ့အနေအထားဆိုကျွန်တော်တို့အနေနဲ့ဟိုအစင်တစိုက်ကြိုးကြပြီးသားပေါ့နော်ဒီကေတောင်းညားစုပေါ့နော်ဒီတောင်းညားစုကိစ္စမှာဒီဘိုးဆိုးရအနေနဲ့ဟိုကျွန်တော်တို့နိုင်ငံရဲ့ပြည်တွင်းရေးပေါ့နော်အဲ့ဒါနဲ့ပတ်သက်ပြီးတော့ပါဝင်ပတ်သက်ခြင်းမရှိဟိုဆက်ပတ်ခြင်းမရှိဆိုတော့ကြိုးကြချက်အမခံချက်ကိုကျွန်တော်တို့ကလက်ခံတယ်ယုံကြည်တယ်ဟုတ်တော့တရုတ်နိုင်ငံဒီဒီထဲမှာအောက်ခြေပါမော်တော့ဒီယူနန်ဒီနယ်ထဲမှာဆက်ဆံနေတဲ့တဲ့ရဲကြောက်ကြောက်ဆင်းရဲနောက်အထူးသဖြင့်လူရဲစေဝါပေါ့အဲဒီကိစ္စတွေမှာဆက်နွယ်ပတ်သက်နေတဲ့အကျိုးစီးပွားနတ်စ်အတားတွေတွေ့ကြပေါက်ပါနေတယ်ဆိုတာတော့ဟိုဒီဖြစ်နေတဲ့အနေအထား စစ်စစ်အခြေအနေပေါ့နော်ဒါလေးကိုကြည့်ပြီးတော့သုံးသပ်နိုင်ပါလေ
ကိုကန့်ရဲ့ထုတ်ပြန်ချက်ထဲမှာပဲသူတို့အနေနဲ့တစ်ဖက်သက်စိတ်ရဆဲတယ်ဆိုပေမဲ့မိမိကိုယ်ကိုကာကွယ်နိုင်တဲ့အခွင့်အရေးကိုဆက်ပြီးတော့ကန့်ဆွဲထားမယ်ဆိုတာကြောင့်လက်နက်ဆက်ကင်ထားမယ်ဆိုတဲ့သဘောတော့တက်ရောက်ပါတယ်ကိုကန့်ရဲ့အခုလိုမျိုးတစ်ဖက်သက်စိတ်ရဆဲတဲ့လုပ်ရပေါ်မှာဒါဟာတရုတ်နိုင်ငံဘက်ကဖိအားအများစုပါနိုင်တယ်လို့ယူဆမှုတွေရှိပါတယ်မကြသေးခင်ကတော့ဒီကင်းပြီးနဲ့လော်ခီလာမှာလုပ်တဲ့ဒီတိုင်းသားလက်နက်ကိုင်ဖွဲ့ရဲ့ညီလာခံကိုတရုတ်နိုင်ငံဘက်ကကုစလဲဆီလွတ်ပြီးတော့လိလာရာမျိုးရှိခဲ့ပါတယ်တရုတ်နိုင်ငံအနေနဲ့ကတော့ဒီအလားတူညီငယ်ရေးလုပ်ငန်းမျိုးတွေမှာတက်တက်ကြွကြွနဲ့သူတို့ရှေ့ဆက်ပါဝင်ဆောင်ရွက်သွားမယ်လို့လည်းတရုတ်နိုင်ငံကြီးဌာနကဒီနေ့သတင်းစာရှင်းလင်းပွဲအတွင်းမှာပြောဆိုသွားပါတယ်ခင်ဗျာ
ကိုတောင်းညွန့်ဦးပြောပြသွားတာပါရိုဟင်ဂျာအရေးနဲ့ပတ်သက်ပြီး Hollywood Minda Madeleine ရဲ့သတင်းစာရှင်းလင်းပွဲသတင်းမတိုင်ခင်အခုတော့အိန္ဒိယမြန်မာနယ်စပ်ကသတင်းကိုနားဆင်ရမှာပါအိန္ဒိယစစ်တပ်ကမြမနယ်နိမိတ်ကိုကျူးလွန်ပြီးနာဂတပုံတွေကိုတိုက်ခိုက်ခဲ့တာမဟုတ်ပဲအိန္ဒိယဘက်ချမ်းမာသာတိုက်ပွဲတွေဖြစ်ပွားခဲ့တာဖြစ်တယ်လို့မြန်မာနိုင်ငံဆိုင်ရာအိန္ဒိယတပ်အမတ်ကြီးကလာရောက်ရှင်းလင်းပြောဆိုတဲ့အကြောင်းကိုမြမအစိုးရကပြောဆိုလိုက်ပါတယ်အိန္ဒိယရုပ်ဘက်ကမြမအချုပ်အချာအာဏာပိုင်အာဏာကိုအလေးထားသလိုမြမဘက်ကလည်းမြမနယ်နိမိတ်ကိုအသုံးပြုပြီးအိန္ဒိယအစိုးရကိုတိုက်ခိုက်နေတာကိုခွင့်ပြုမှာမဟုတ်ဘူးလို့မြမဘက်ကလည်းပြောဆိုလိုက်ပါတယ်နာဂတပုံအရေးအိန္ဒိယမြမနှစ်နိုင်ငံဘလုံမူဝါဒတွေနဲ့ပူးပေါင်းဆောင်ရွက်ဖို့ရှိလဲဆိုတာကိုမတ်တင်ကြီးထိုက်ကတင်ပြပေးမှာပါရှင
်ဟုတ်ကဲ့ပါရှင်အိန္ဒိယစစ်တပ်နဲ့နာဂသဘောအဖွဲ့ NSCN ကပလန်တို့ဒီလအစပိုင်းမှာနှစ်ဖက်တို့တိုက်ပွဲတွေဖြစ်ပွားခဲ့ပြီးတဲ့နောက်အိန္ဒိယစစ်တပ်ကမြန်မာဘက်ခြမ်းနာဂသဘောစခန်းတွေကိုနှဲဆက်ဖြတ်ကျော်ပြီးအထူးစစ်ဆင်ရေးဆင်နွှဲခဲ့တယ်လို့အိန္ဒိယစစ်တပ်ကပြောဆိုခဲ့တာဖြစ်ပါတယ်မြန်မာအစိုးရဘက်ကတော့အိန္ဒိယစစ်တပ်နဲ့နာဂသဘုံတို့ဟာအိန္ဒိယမြန်မာနယ်စပ်အိန္ဒိယနိုင်ငံဘက်ချမ်းကမိုဘိုင်းလွတ်ကြေးရွာမှာထိတွေ့ခဲ့တာဖြစ်ပြီးဒီအပိုင်းအတွင်းမှာပဲမြန်မာနိုင်ငံဆိုင်ရာအိန္ဒိယသံမတ်ကြီးကလည်းတိုက်ပွဲတွေကိစ္စကိုမြန်မာနိုင်ငံခြားရေးဝန်ကြီးဌာနကိုလာရောက်ရှင်းလင်းခဲ့ပြီးဖြစ်တယ်လို့သမ္မတရုံးညွှန်ကြားရေးမှူးဦးစောထီကပြောပါတယ်။အိန္ဒိယသံမ
တ်ကြီးကကျွန်တော်နိုင်ငံခြားရေးတူဝင်ကြီးဦးတန့်ကျော်ကိုကိုယ့်ရဲ့နေ့မနေ့မှလာတွေ့တယ်။သာတည်းပြီးတော့အဲ့ဒီဘက်ကလုပ်တဲ့ကိစ္စတွေလာပြီးရှင်းတယ်ရှင်းတဲ့အချိန်မှာအိန္ဒိယတမန်ကြီးကိုယ်တိုင် confirmation ပေါ့နော်အတည်ပြုပြောကြတော့တာကအဲ့ဒီ operation ကအိန္ဒိယနိုင်ငံရဲ့ပိုင်နဲ့နေပြည်တော်မှာ border line ပေါ့နော် border line နားမှာရှိတဲ့အိန္ဒိယနိုင်ငံပိုင်နဲ့နေပြည်တော်မှာလုပ်ခဲ့ပါလေဆိုပြီးတော့ထွက်သွားတယ်နောက်တစ်ချက်ကအိန္ဒိယနိုင်ငံနေနဲ့နိုင်ငံနေဆက်ဆိုင်ရာသဘောတူညီချက်တွေကိုလိုက်နာဆောင်ရွက်လေ့ရှိခဲ့ရှိပါလေဆိုပြီးတော့လည်းအမှတ်ကံတွေထွက်သွားတယ်နောက်တစ်ချက်ကကျွန်တော်တို့နိုင်ငံရဲ့တက်မတော်ပေါ့နော်တက်မတော်တန်းတပ်ဖွဲ့ရဲ့အဲ့ဒီဒီရင်ကနေပြီးတော့ Facebook ချက်တွေကဒီကိစ္စကကျွန်တော်တို့အိန္ဒိယမြန်မာနယ်စပ်ဟိုအောင်ရရဖခင်ရဲ့ရောက်ဆက်ဆယ်မိုင်ကမိုဘိုင်းလို့ကြေးရောအိန္ဒိယနိုင်ငံဘက်မှာရှိချမ်းမှာရှိတဲ့မိုဘိုင်းလို့ကြေးရောမှာဒီဒါဖြစ်ပွားခဲ့တယ်ဆိုပြီးတော့ဒီလိုတကင်းအင်္ဂါချက်တွေရတယ်
မြန်မာနယ်နိမိတ်အတွင်းမှာစခန်းချပြီးအိန္ဒိယအစိုးရကိုတိုက်ခိုက်နေတဲ့ဆိုတဲ့နာဂသဘုံကိစ္စဟာနှစ်နိုင်ငံတို့ကြားမှာမကြာခဏဆိုသလိုဆွေးနွေးနေကြရတဲ့အကြောင်းအရာလည်းဖြစ်ပါတယ်။သဘုံတွေဟာမြန်မာပိုင်နဲ့မှာအခြေစိုက်ပြီးအိန္ဒိယကိုတိုက်ခိုက်နေတဲ့သဘုံစခန်းပေါင်းအနည်းဆုံး18ခုလို့ရဲ့တီးနေရာတွေကိုလည်းထောက်လှမ်းရေးအဖွဲ့တွေကဖော်ထုတ်ပြောထားပြီးဖြစ်တယ်လို့အိန္ဒိယသတင်းတွေကဖော်ပြကြပါတယ်။မြန်မာသမ္မတရုပ်ညွှန်ကြားရေးမှူးဦးစောထီကတော့နှစ်ဖက်နေထိုင်ကြတဲ့တိုင်းရင်းဒေသခံတွေကြားမှာရောထွေးမှုတွေလည်းဖြစ်နိုင်ပါတယ်လို့ပြောပါတယ်
။ကျွန်တော်နိုင်ငံရဲ့ပိုင်နဲ့နယ်မြေကိုအသုံးချပြီးဖြစ်စီနောက်တစ်ချက်ကဖြေပုတ်ပြီးရတော့အဲ့လိုမျိုးဖြစ်စီအဲ့ကျန်တဲ့ဒီလိုချင်းနိုင်ငံတို့ရဲ့မိခင်နိုင်ငံတွေပြန်ပြီးတော့ဒုက္ခပြီးတော့အကြမ်းဖက်တက်ခဲ့တာကျွန်တော်တို့လုံးဝလက်ခံမှာမဟုတ်ဘူး။အဲ့ဒါနဲ့ပတ်သက်ပြီးတော့ဒီလိုသူကနိုင်ငံအမေရိကန်နိုင်ငံကိုပြန်ပြီးဒုက္ခပြီးရဲ့အဲ့နိုင်ငံသားတွေကျွန်တော်နိုင်ငံနဲ့ရောက်လာတဲ့ဆိုရင်ကျွန်တော်တို့ကျွန်တော်တို့ကအပြည့်အဝဥပေါင်းဆောင်ရွက်ပြီးတော့နိုင်ငံနိုင်ငံကိုနော်နိုင်ငံနဲ့ဆောင်ရွက်သွားမယ်ဆိုတော့ဒီဟာလားရှိပါတယ်
တဘုံတွေကိုနှိမ်နင်းဖို့မြန်မာအစိုးရနဲ့အိန္ဒိယအစိုးရတို့ကြားတရင်အချက်လက်တွေဖလှယ်ပြီးပူးပေါင်းဆောင်ရွက်သွားမယ်လို့သမ္မတရုံးညွှန်ကြားရေးမှူးဦးစောထီကပြောပါတယ်။တစ်ချိန်တည်းမှာပဲအိန္ဒိယအမျိုးသားလုံခြုံရေးအကြံပေးအေဂျစ်ဒိုဗယ်ဟာလည်းမြန်မာနိုင်ငံကိုဒီလ18ရက်နေ့မှာနှစ်ရက်ကြာခီသွားရောက်ဖို့ရှိပြီးလက်ရှိအိန္ဒိယစစ်တပ်နဲ့တိုက်ပွဲတွေဖြစ်နေတဲ့တဘုံအဖွဲ့ NSCN ကပလန်ရဲ့မြန်မာနိုင်ငံတွင်ဦးဆောင်လှုပ်ရှားနေသူတွေဘယ်သူတွေဖြစ်တယ်ဆိုတာကိုအဓိကထားဆွေးနွေးကြမယ်လို့အိန္ဒိယသတင်းတွေမှာခန့်မှန်းရေးသားနေကြပါတယ်။သမ္မတရုံးဘက်ကတော့အိန္ဒိယနဲ့ဆွေးနွေးမှုတွေရှိလာရင်သတင်းထုတ်ပြန်သွားမှာဖြစ်တယ်လို့ပြောဆိုထားပါတယ်ရှင်။
မတ်တိုင်ကြီးထိုက်ပြောသွားတာပါ။အ အခုတော့ရခိုင်ပြည်နယ်စစ်တွေမြို့အနီးမွတ်စလင်ဒုက္ခသည်စခန်းတွေကိုတွားရောက်လည်လာခဲ့တဲ့ဟောလိဝုဒ်မင်တာမက်ဒလန်ကဒီဒုက္ခသည်အရေးနဲ့ပတ်သက်လို့နိုင်ငံတကာအနေနဲ့အထူးအာရုံစိုက်ကူညီဖြေရှင်းကြဖို့တောင်းဆိုလိုက်ပါတယ်။အမေရိကန်ပြည်ထောင်စုမှာမနေ့ကလုတ်တဲ့သူ့ရဲ့သတင်းစာရှင်းလင်းပွဲအတွင်းပြောဆိုချက်တွေနဲ့ပတ်သက်လို့ရိုက်တာသတင်းပေးပို့ချက်ကိုအခြေခံပြီးကိုညံဝင်းအောင်ကပြောပြမှာပါ။
ရခိုင်ပြည်နယ်စစ်တွေမြို့အနီးမှာဖွင့်ထားတဲ့ကုလသမဂ္ဂရဲ့အဆိုအရရိုဟင်ဂျာဒုက္ခသည်စခန်းတွေထဲမှာလူသားချင်းစာနာမှုအကူအညီတွေဘယ်လောက်ထိလိုအပ်နေလဲဆိုတာကိုကဘာကသိစေချင်တယ်လို့မကြသေးခင်ကရခိုင်ပြည်နယ်ဒုက္ခသည်စခန်းတွေကိုတွားရောက်လေ့လာခဲ့တဲ့အမေရိကန်ဟောလိဝုဒ်မင်းသားမက်ဒေလန်ကပြောဆိုလိုက်တာပါမြန်မာပြည်ခီးစဉ်ကပြန်အလာဝါရှင်တန်ဒီစီမြို့တော်ကသတင်းတောက်များအသင်းမှလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမက်ဒေလန်ကပြောဆိုသွားတာဖြစ်ပါတယ်
The first impression when you visit these camps right away is that nobody would live there if they had a choice.
ဒုက္ခသည်စခန်းတွေကိုရောက်တာနဲ့ပထမဆုံးတွေ့မိတာကဒီလူတွေမှာရွေးချယ်권သာရှိမယ်ဆိုရင်ဘယ်သူမှဒီနေရာမှာနေကျင်ကြမှာမဟုတ်ဘူးဆိုတာပါပဲ။ပူလောင်ခြောက်သွေးပြီးတစ်ပင်ဆိုတာလည်းမရှိပါဘူး။ကျွန်တော်တို့တွေ့ခဲ့ရတဲ့လူတွေဆိုရင်အရာရာကိုလက်လွတ်ဆုံးရှုံးပြီးမျှော်လင့်ချက်ကင်းမဲ့နေပါတယ်
။မက်ဒေလန်ထံကိုရိုဟင်ဂျာအရေးတက်ကြွလှုပ်ရှားသူတွေကစာရေးပြီးအတနာခံလာတဲ့အတွက်စစ်တွေကဒုက္ခသည်စခန်းကိုသူတွားရောက်ကြည့်ရှုတာဖြစ်တယ်လို့မြန်မာပြည်ကပြန်ထွက်လာဒီလာဇန်းပိုင်းကဘန်ကောက်မြို့မှာလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမက်ဒေလန်ကပြောခဲ့ပါတယ်အဆုံးသတ်မှာတော့သူတို့တွေဟာနိုင်ငံမဲ့သူတွေအဖြစ်နဲ့ဆက်ပြီးနေဖို့မသင့်တော့ဘူးလို့မက်ဒေလန်ကပြောခဲ့ပါတယ်မြန်မာအစိုးရကတော့မြန်မာနိုင်ငံမှာရိုဟင်ဂျာဆိုတာမရှိဘူးလို့အစဉ်တစိုက်ပြောဆိုလာခဲ့ပြီးနိုင်ငံတကာကပြောနေတဲ့ရိုဟင်ဂျာဆိုသူတွေဟာတဖက်ဘင်္ဂလားဒေ့ရှ်နိုင်ငံကတရားမဝင်ဝင်လာကြတဲ့ဘင်္ဂလီတွေသာဖြစ်တယ်လို့သတ်မှတ်ထားခဲ့ပါတယ်စစ်တွေမျိုးကမွတ်စလင်ဒုက္ခသည်စခန်းတွင်သူတွေ့ခဲ့ရတဲ့ကျမ်းမာရေးဆောင်ရှောက်မှုအခြေအနေအလွန်အလောက်မရှိတာနဲ့ပတ်သက်ပြီးလဲမက်ဒေလန်ကဝါရှင်တန် DC သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ
် The health clinic in the community that we visited serviced about 30,000 people with one doctor who comes 4 days a week for about 2 hours a day
ကျွန်တော်တို့သွားလေ့လာခဲ့တဲ့စခန်းထဲမှာကျန်းမာရေးနဲ့ပတ်သက်လို့လူ 3,000 လောက်အတွက်ဆရာဝန်တဦးရဲ့ရှိပြီးအဲ့ဒီဆရာဝန်ကလည်းတစ်ပတ်ကို4ရက်နဲ့တစ်ရက်ကို2နာရီတည်းပဲလာကြည့်ပါတယ်ဒါကဘလို့မှလုံလောက်မှုမရှိဘူးဆိုတာထင်ရှားလွန်ပါတယ
်ရခိုင်ပြည်နယ်အတွင်းမွတ်စလင်ဒုက္ခသည်စခန်းတွေထဲမှာလူသားချင်းစာနာမှုအကူအညီတွေလိုအပ်တဲ့အခြေအနေကိုမက်ဒေလန်ကမိမောင်းထုတ်ပြောဆိုသွားတာဖြစ်ပါတယ်သူ့ရဲ့မြန်မာပြည်ခီးစဉ်မစတင်ခင်လပိုင်းအတွင်းကပဲဘင်္ဂလားဒေ့ရှ်နိုင်ငံသားအများစုနဲ့မြန်မာနိုင်ငံကလို့ဆိုတဲ့ရိုဟင်ဂျာဒုက္ခသည်တွေဆိုသူတွေဟာပင်လယ်ပြင်ထဲကိုအသက်ဆုံးပြီးဆက်လူတွေနဲ့ဖြတ်ကျော်ကာအရှိတောင်အာရှအိမ်နီးချင်းနိုင်ငံတွေကိုထွက်ခွာနေကြတာပါရိုဟင်ဂျာဆိုသူတွေကတော့မြန်မာနိုင်ငံရဲ့ဆိုးရွားတဲ့အခြေအနေတွေကြောင့်အခုလိုထွက်ပြေးရတာဆိုပြီးကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေကိုပြောဆိုခဲ့တာကြောင့်ဒီအပေါ်မှာမြန်မာအစိုးရကိုဝေဖန်ခဲ့ကြပါတယ်ဒါပေမဲ့မြန်မာအစိုးရကတော့ပင်လယ်ပြင်ထဲကလှေစီးဒုက္ခသည်တွေဟာနိုင်ငံတကာကပြောနေသလိုရိုဟင်ဂျာဒုက္ခသည်တွေမဟုတ်တဲ့အကြောင်းစီးပွားရေးအခွင့်အလမ်းအတွက်လူကုန်ကူးခံရသူတွေအများစုဖြစ်တဲ့အကြောင်းတုံ့ပြန်ခဲ့ပါတယ်။ဒီတော့တွင်ပြီးခဲ့တဲ့မေလကုန်ပိုင်းတုန်းကရခိုင်ပြည်နယ်မောင်းနှုံမြို့နီးတဝိုက်မှာတကြိမ် AOD တိုင်းဟန်ကြီးကျွန်းသားမှာတကြိမ်စုစုပေါင်းလေစီးပြေး900ကျော်ကိုမြန်မာရေတပ်ကဖမ်းမိခဲ့ပါတယ်။အဲ့ဒီ900ကျော်ကိုမြန်မာလူဝင်မှုကြီးကြပ်ရေးကစစ်ဆေးခဲ့ရမှာဘင်္ဂလားဒေ့ရှ်နိုင်ငံသားတွေအများစုပါဝင်တယ်လို့သိရပါတယ်။လောလောဆယ်မှာစီစစ်အတီးပြူပြီးသားဘင်္ဂလားဒေ့ရှ်နိုင်ငံသား150ကိုပထမအထုပ်အဖြစ်တစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုတလောကပြန်ပို့ခဲ့ပါတယ်။ကျန်သူတွေကိုတော့လာဝကဦးစီးဌာနကဆက်လက်စစ်ဆေးနေဆဲဖြစ်ပြီးမကြခင်မှာပြန်ပို့သွားမယ်လို့မြန်မာအာဏာပိုင်တွေကပြောပါတယ်ခင်ဗျာ
။ကိုငြင်းဝင်းအောင်ပြောပြသွားတာပါ။အခုတော့မြန်မာလူအခွင့်အရေးအခြေအနေနဲ့ပတ်သက်တဲ့သတင်းတစ်ပုဒ်ကိုနားဆင်ရမှာပါ။မြန်မာအစိုးရအနေနဲ့အတိတ်ကကျူးလွန်ခဲ့တဲ့အမားတွေလူအခွင့်အရေးချိုးဖောက်မှုတွေကိုလူသိရှင်ကြားအသိအမှတ်ပြုဖို့နဲ့နစ်နာတဲ့သူတွေကိုပြန်လည်ကူစားပေးဖို့လူအခွင့်အရေးမှတ်တမ်းကွန်ရက်မြန်မာနိုင်ငံ ND ဘာမာကအစီရင်ခံစာတစ်ခုမှတောင်းဆိုလိုက်ပါတယ်။ဒါ့အပြင်လက်ရှိမြန်မာနိုင်ငံရဲ့လူအခွင့်အရေးချိုးဖောက်မှုအတွက်လူအခွင့်အရေးကော်မရှင်ရဲ့လှုပ်ဆောင်ချက်တွေဟာမေးခွန်းထုတ်စရာရှိနေတယ်လို့အစီရင်ခံစာမှာဖော်ပြထားပါတယ်။ ND ဘာမာရဲ့အစီရင်ခံစာထုတ်ပြန်ချက်အကြောင်းကိုကိုစီသူကတင်ပြပေးသွားမှာပါ
။မြန်မာနိုင်ငံတွင်အစိုးရတပ်တွေရဲ့ကြေကြေပြန့်ပြန့်ချိုးဖောက်နေတဲ့အကျဉ်းုံတက်ဖြတ်ခြင်း၊ညှဉ်းပန်းနှိပ်စက်ခြင်းနဲ့လယားမြေသိမ်းပိုက်ခြင်းဆိုတဲ့အသုံးအနှုန်းတွေကိုအဓိကထားဖော်ပြထားတဲ့အစီရင်ခံစာတစ်ရက်ကိုလူခွင့်ရေးမှတ်တမ်းကွန်ရက်မြန်မာနိုင်ငံ ND ဘာမာကထုတ်ပြန်ခဲ့တာပါစစ်အစိုးရကိုအသွင်ကူးပြောင်းထားတဲ့အယက်သားအစိုးရအနေနဲ့ကျူးလွန်ခဲ့တဲ့လူခွင့်ရေးချိုးဖောက်မှုတွေကိုဝန်ခံပြီးတော့နစ်နာခဲ့ရသူတွေအတွက်ပြန်လည်ကူစားပေးဖို့လူခွင့်ရေးမှတ်တမ်းကွန်ရက်မြန်မာနိုင်ငံ ND ဘာမာရဲ့အစီရင်ခံစာမှာဖော်ပြထားပါတယ
်ဒီအမှန်တကယ် တူးလွန်ခဲ့တဲ့လူကတာဝန်မှုတာဝန်ခံမှုရှိဖို့အတွက်ကျမတို့ကတိုင်းတွန်းတောင်းဆိုချင်တာပေါ့နော်အဲ့ဒါကြောင့်မို့ဒီဟာကိုဒီသူကူပြောင်းရေးကာလမှာဆိုလို့ရှိရင်နစ်နာသူတွေအတွက်ဘာလုပ်နိုင်မလဲသူတို့အတွက်ဘလို့ကူစားမှုတွေလုပ်နိုင်မလဲဆိုတဲ့ဟာကအဓိကအရန်ကိုရေးကြည့်ပါတယ
်လူခွင့်ရေးမှတ်တမ်းကွန်ရက်မြန်မာနိုင်ငံရဲ့စီယုံလုံဆောင်ရေးအရာရှိမတ်လွင်းပိုးငယ်ပြောသွားတာပါအခုအစည်းအဝေးခန်းစာဟာ2014ခုနှစ်အတွင်းမြန်မာနိုင်ငံတဝမ်းဖြစ်ပွားခဲ့တဲ့လူ့အခွင့်အရေးချိုးဖောက်မှုတွေကိုအလွတ်တဘောစုံစမ်းထားခြင်းဖြစ်တယ်လို့အစည်းအဝေးခန်းစာရေးသားသူတွေကပြောပါတယ်ဒီအစည်းအဝေးခန်းစာထဲမှာတော့တရားမဝင်တပ်ဖြတ်မှုတွေဖြစ်ကိုပါကြီးကချင်တိုင်းသူဂျာဆိုင်အိမ်တို့တည်ဆုံးခဲ့ရတဲ့ကိစ္စတွေပါဝင်ပါတယ်တရားမဝင်ညှဉ်းပန်းနှိပ်စက်မှုတွေကိုတော့ရှမ်းပြည်နယ်ကချင်ပြည်နယ်နဲ့မွန်ပြည်နယ်စတာတွေမှာစစ်တပ်နဲ့ပြည်ပခဖြစ်ပွားခဲ့တဲ့ဖြစ်ရပ်တချို့ကိုဖော်ပြထားတဲ့အပြင်နိုင်ငံအနှံ့အပြားသိမ်းဆည်းမှုတွေကိုလည်းဖော်ပြထားပါတယ်နိုင်ငံနဲ့မြေယာသိမ်းဆည်းမှုတွေဟာအစုလိုက်အတင်းအဓမ္မပြောင်းရွှေ့ခံခြင်းအဖြစ်အစဉ်ကန်စာတင်ပြခဲ့တဲ့ဒဝဲမျိုးသမီးတမကရဲ့အတွင်းမူမတ်စုစုဆွေကပြောပါတယ
်ဖျော်ရည်စီမံကိန်းတွေကြောင့်အများလူပေါင်းများစွာသောလူတွေကအတင်းအဓမ္မရွှေ့ပြောင်းခံရတယ်အဲ့ဒါကိုဆိုရကတော့အများကြီးပြောနေကြတာဒါပြန်လည်နေရာချထားတာလို့ပြုသဘောဆောင်တဲ့အောင်ပြောပါတယ်ကျွန်မတို့လောက်အပေးဖို့တောင်မှသူတို့ကလောက်အပေးလို့ခေါ်တယ်ပေါ့နော်တကယ်ဆိုရင်ပါတယ် volunteer လို့အဓိပ္ပာယ်ရတယ်ပေါ့ဒါပေမဲ့တကယ်တမ်းကျတော့သူတို့ကအတင်းအဓမ္မစိတ်ခိုင်းတာတွေဖြစ်နေတယ်ပေါ့အဲ့လိုမျိုးစက္ကလုံတွေအတုံးလုံးတွေကိုလည်းကျွန်မတို့ကတတိထားဖို့လိုပါတယ်ပေါ့နော်ဘာကြောင့်ဆိုတော့သူတို့ဟိုအဲ့ဒါကိုကျွန်မတို့ကအမှန်တန်ကိုအမှန်တန်ပေါ်ထုတ်တာဖြစ်တယ်ပေါ့နော်
လူခွင့်ရေးချိုးဖောက်မှုတွေအပေါ်မြန်မာနိုင်ငံရဲ့လူခွင့်ရေးကော်မရှင်ရဲ့စုံစမ်းစစ်ဆေးမှုတွေကိုလည်းမေးခွန်းထုတ်ထားပါတယ်။ဗမာလိုက်မြတ်တဲ့လူခွင့်ရေးကော်မရှင်ဖြစ်ရည်တည်ဖို့ကိုလည်းစဉ်ခန်းစာမှာတိုက်တွန်းထားပါတယ်
။မြန်မာနိုင်ငံလူခွင့်ရေးကော်မရှင်ကိုကျွန်မတို့ကယုံကြည်မှုတွေဒီချက်ပို့ပြီးမှပွင့်လင်းမြင်သာတဲ့လှုပ်ဆောင်မှုထိရောက်တဲ့လှုပ်ဆောင်မှုတွေလုပ်ဖို့အတွက်ကအလွန်ပဲအရေးကြီးတယ်ဆိုတဲ့ဟာကိုလည်းဆက်လက်ပြီးမှလှုပ်ဆောင်ဖို့အတွက်လိုအပ်နေတယ်ဆိုတာကိုလည်းတွေ့ရပါတယ်။
အန်ဒီဘာမာရဲ့သုတေသနတာဝန်ခံမတ်စန်ထရယ်ပြောသွားတာပါမြန်မာအစိုးရအနေနဲ့ဖွဲ့စည်းပုံအခြေခံဥပဒေပြုပြင်ပြောင်းလဲမှုနဲ့တရားစီရင်ရေးစနစ်ပြုပြင်ပြောင်းလဲရေးစတင်မှုအစည်းအခါစာမှာတိုက်တွန်းထားပါတယ်ဒါပြင်ပြည်ပခဖြစ်ပွားရာဒေသတွေမှာစစ်အင်အားကိုလျှော့ချဖို့စစ်ပြေးဒုက္ခသည်တွေနေရပ်ပြန်နိုင်ရေးအစိုးရကအားထုတ်ကြိုးပမ်းဖို့တိုက်တွန်းထားပါတယ်အစည်းအခါစာရဲ့တောင်းဆိုမှုတွေထဲမြန်မာအစိုးရရဲ့တိတ်ကာလကကျူးလွန်ခဲ့တဲ့ရာဇဝတ်မှုတွေနဲ့လူခွင့်ရေးချိုးဖောက်မှုတွေကိုဖြေရှင်းပေးနိုင်ဖို့အတွက်နိုင်ငံတကာတိုင်ဝမ်ကဝိုင်းဝန်း PR ပေးကြဖို့ကိုလည်းတောင်းဆိုကြံပြုထားပါတယ်ခင်ဗျာ
ကိုစီသူပြောပြသွားတာပါအခုကျမတို့အတန်လွင့်နေတဲ့ရေဒီယိုအစီအစဉ် PP ချင်းမှာ Asia Set 7ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတဲ့ VOA နေစဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်ရှင်ည9:00နာရီမှာထုတ်လွှင့်မဲ့အစီအစဉ်ကိုတော့လိုင်းဒိုမီတာ24 25 30 50တို့ကပါဖမ်းယူနိုင်နိုင်ကြပါတယ်ရှင်ခုညနေပိုင်းအစီအစဉ်အဆုံးသတ်ခင်မှာတရင်အချင်းချုပ်ကိုကိုအောင်လင်းဦးကကြေညာပေးသွားမှာပါ။အ
ရှပ်စီပီလွတ်လပ်စွာကွန်ဝေးသဘောတူညီချက်ရရှိနိုင်ရေးအမေရိကန်သမ္မတဘရက်အိုဘားမားရဲ့ကြိုးပမ်းမှုတွေဟာဒီကနေ့မှာတော့အဓိကဆန်းသတ်မှုကြီးတစ်ခုနဲ့ရင်ဆိုင်ရမှာဖြစ်ပါတယ်။ကွန်ဝေးသဘောတူညီချက်ရဖို့စစ်ဆန်ညှိနှိုင်းမှုတွေမြန်မြန်ဆန်ဆန်ဆောင်ရွက်ပိုင်ခွင့်သမ္မတအင်ပြူတော်ကိုပို့ပေးမလားဆိုတော့အောက်လွှတ်တော်မှာမဲခွဲဆုံးဖြတ်ချက်မှာပါ။ပစိဖိတ်ဒေသနိုင်ငံတွေကြားကွန်ဝေးသဘောတူညီချက် TPP ကြောင့်အမေရိကန်ကအလုပ်ကိုင်းတွေပြပရောက်ကုန်မဲ့အရေးသဘောပေါက်ညှိထိခိုက်မဲ့အရေးစတာတွေကိုစိုးရိမ်နေကြတဲ့သမ္မတအိုဘားမားရဲ့ဒီမိုကရက်ပါတီဝင်တွေကိုယ်တိုင်ဥပဒေမူကြမ်းကိုထောက်ခံပါမလားဆိုတာကလည်းရှင်းရှင်းလင်းလင်းမသိရပါဘူး။ဂျမန်ဝန်ကြီးချုပ်အန်ကလာမာကရဲ့လက်ကိုက်ဖုန်းကိုအမေရိကန်မျိုးသားလုံခြုံရေးအေဂျင်စီ NSA ကကြားဖြတ်ထောက်လန်းခဲ့တယ်ဆိုတော့ဆွဆွဲချက်ကိုတနေ့လောက်အနီးကပ်စုံစမ်းခဲ့ပြီးနောက်ဂျမန်ပြည်တော်စစ်ရှင်တွေကအမှုကိုပိတ်လိုက်ပါတယ်စုံစမ်းစစ်ဆေးသူတွေအနေနဲ့တရားရုံးမှာတင်ပြနိုင်လောက်တဲ့အထိခိုင်လုံတဲ့ထောက်ထားတဲ့ဇုံတရားမတွေ့ရတာကြောင့်အမှုကိုပိတ်လိုက်ပြီးဖြစ်တဲ့ကြောင့်ပြည်တော်စစ်ရှင်တွေရုံးကဒီကနေ့ပဲကြေညာလိုက်တာပါပါကစ္စတန်နိုင်ငံကိုဆန့်ကျင်တဲ့လူရည်တွေနဲ့ပတ်သက်နေတယ်ဆိုပြီးနိုင်ငံတကာအကူအညီပေးအေဂျင်စီတစ်ခုဖြစ်တဲ့ Save the Children အဖွဲ့ရဲ့ရုံးတွေကိုပါကစ္စတန်အာဏာပိုင်တွေကပိတ်လိုက်ပါတယ်။မြို့တော်အစ္စလာမဘတ်မှာရှိတဲ့ရုံးတွေကိုအာဏာပိုင်တွေကဒီကနေ့ပဲချိတ်ပစ်လိုက်တယ်လို့ဝန်ထမ်းတွေကလည်း15ရက်အတွင်းနိုင်ငံကနေထွက်ခွာဖို့ညွှန်ကြားထားတဲ့အကြောင်းပါကစ္စတန်ပြည်ရေးဝန်ကြီးဌာနကပြောဆိုခဲ့တာဖြစ်ပါတယ်။
သွင်းချင်းချောက်ကိုကိုအောင်လွင်ကကြေညာပေးခဲ့တာဖြစ်ပါတယ်။ဒီညနေအစီအစဉ်ထုတ်လုပ်ရေးမှူးကကုံညံဝင်းအောင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Glenn von Carlio ဖြစ်ပါတယ်။ကျမနန်းလက်ဖိုင်ပါ။ည9:00နာရီမှာတခါထပ်ပြီးထုတ်လွှင့်မဲ့အစီအစဉ်မှာပြန်ဆောင်ရအောင်။တော်တော်ရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ VOA ကိုနားဆင်တဲ့အတွက်လည်းအထူးကျေးဇူးတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.